ွင့်ရသုံးပြီးတော့လေအမုန်းစကားဖြန့်လာတို့ကြမ်းကြမ်းတမ်းတမ်းကစားအဖြစ်ပြောနေတာတို့နောက်တစ်ထပ်သားကိုထိခိုက်စေနိုင်တဲ့ပေါ်ပြမှုတွေကိုလေတိုက်ချက်ဖို့ Facebook ကဒီနှစ်နဲ့ရှင်းနေမှာငွေရအများကြီးပို့သုံးမယ်ဆိုပဲ
ဒရင်မာဖြတ်မှုကို Facebook ကဘလောက်လေးလေးနက်နက်ကန့်ပြီးဖြစ်ရှင်းတယ်ဆိုတာအမေရိကန်မှာလူမာလာ6ရက်နေ့ကကျင်းပခဲ့တဲ့တက်တန်းဝက်ယူကောက်ပွဲကတကယ်ဆန်းသမှုတစ်ခုဖြစ်တယ်လို့Facebook CEO Mark Zuckerberg ကပြောတဲ့ကြောင်း Billboard ရဲ့ online သတင်းမှာကျွန်တော်လည်းဖတ်ရတယ်မဆွမြောက်ပါဘူ
း American တက်ကြွယ်ရွေးကောက်ပွဲနဲ့ဆိုင်တဲ့ကိစ္စတွေမှာဒီသတင်းတို့ရောင်းတဲ့အခြေအနေမတိမငြိမ်ဖြစ်အောင်ဖော်ပြနေတဲ့ Facebook ဆန်မျက်နှာထောင်တဲ့ချီကို Facebook ကဖယ်ရှားခဲ့တယ်ဆိုတာကိုသူကအလေးထားပြောပြီးတော့မှသူတို့ကုမ္ပဏီအနေနဲ့ဒီပြဿနာကိုအလေးနဲ့ထားပါတယ်လို့ Zuckerberg ကဆိုရယ်ကိုသားမျိုးရဲ့
ဒါပေမဲ့လည်းရွေချက်ရှိရှိနဲ့ကိုတမင်ဖြတ်နေတာတွေအားလုံးကိုတော့ Facebook အနေနဲ့တားနိုင်ဖို့ခက်တယ်ဆိုတာကိုလည်း Facebook ကုမ္ပဏီအကြီးအကဲကသိမှတ်ပြုတယ်ဗျ
2016 American ရွေးကောက်ပွဲတုန်းကဒီလူမှုကွန်ရက်တွေတုံးပြီးတော့မှ Russia ကဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဖြစ်ရပ်ရှိထားတော့အခုတက်တန်းဝက်ရွေးကောက်ပွဲမှာဒီကိစ္စကိုလူမှုကွန်ရက်ကော်မတီကြီးတွေအမေရိကန်အစိုးရအဖွဲ့အစည်းကအသေးချာကိုစောင့်ကြည့်ကြတာပဲရှင်။ဒါနဲ့ဒီဝင်ရောက်ဆက်ဖက်နှောက်ယှက်ဖို့ကြိုးစားမှုတွေကိုလုံးဝတားဆီးနိုင်သလားဆိုတာကတော့ချက်ချင်းသိနိုင်ဖို့ခက်တယ်လို့စိုက်ဘာလုံခြုံရေးကျွမ်းကျင်တဲ့သူစတီဗင်ဝက်ဘာကတုံ့တက်ပြပါတယ်။သူကတော့ California Berkeley တက္ကသိုလ်က Long Term Cyber Security Center ရဲ့ကြွန်ကြားရေးမှူးပါ Facebook တို့ Twitter တို့ကတရအမားတွေဖြန့်တဲ့စာမျက်နှာတော်တော်များများကိုဖယ်ရှားခဲ့တာနဲ့ပတ်သက်လို့သူကအခုလိုပြောပါတယ်
We know that the U.S. government, intelligence community, FBI, and others have been working really closely with the social media platforms to try to.
ဝင်တော့ဆက်မှုရှိရှိအခုချက်ချင်းကျွန်တော်မသိနိုင်ပါဘူး။နောက်တော်တော်ကြာတဲ့အထိလဲစီကျင်းမှဆီရမှာပါ
။ Facebook လူမှုကွန်ရက်ကအခုလိုသတင်းမှားတွေသတင်းလူတွေဖြန့်တဲ့ပြဿနာတွေမဟုတ်ဘူး။သဘောထားအမြင်တွေမှားအောင်နောက်ပဋိပက္ခတွေဖြစ်အောင်လို့အမုန်းစကားတွေနဲ့လှုံ့ဆော်နေတာတွေကိုလည်းကင်တယ်ဖို့စူးစမ်းနေတယ်ဆိုတာကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ပြီးပြရတယ်လေ
။အမေရိကန်တက်တန်းဝက်ရွေးကောက်ပွဲလို့ဖို့တည့်ရက်အစိုးနိုဝင်ဘာလ9ရက်နေ့ကပဲ Facebook ကြောင့်မလို့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေပေါ်ဘလူးမျိုးတက်ရောက်မှုတွေရှိတယ်လဲဆိုရဲအစီအစဉ်ကထုတ်တာပါအဲ့ဒီမှာတော့2018ခုနှစ်တုန်းကရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်လို့အကြမ်းဖက်မှုတွေဖြစ်အောင်လို့လှုပ်ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်ဒီပြဿနာကိုကန့်ကျက်ဖို့သူတို့ပို့ပြီးတော့လုပ်တင်တယ်ဆိုတာကိုလည်း Facebook ကအသိမှတ်ပြုပါတယ
်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြဿနာမှာဒီ Facebook ပေါ်ကအမုန်းစကားတွေကြောင့်မဟုတ်လို့ပို့ပြီးတော့စိုးစေခဲ့သလားဆိုတာအမေရိကန်လွှတ်တော်အထူးတက်ပြီးတော့ Mark Zuckerberg အစ်စ်ခံခဲ့ရပြီးတဲ့နောက်မှာဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့အတွက် Facebook ကလှုပ်လာတာပါ။ဒါနဲ့ Facebook တုံးတဲ့သူ30ထက်မနည်းရှိနေတဲ့မြန်မာနိုင်ငံမှာ Facebook ကရုံးကမ်းမထားရတဲ့ထိထိရောက်ရောက်ကင်တွယ်နိုင်ပါမလားဆိုတာကိုလည်းဤပညာကျွမ်းကျင်သူတချို့ကတော့မေးခွန်းထုတ်နေကြတယ်
။မြန်မာနိုင်ငံမှာ Facebook ရုံးကမ်းထားလို့ရှိရင်ဝန်ထမ်းတွေအတွက်လုံခြုံရေးအန္တရာယ်ရှိနိုင်တာမို့ရုံးကမ်းထားဖို့အစီအစဉ်မရှိဘူးလို့ Facebook က TechCrunch ဤပညာ Online သတင်းဌာနကိုတည်ပြလေလို့ TechCrunch ရဲ့သတင်းထဲမှာရေးသားထားပါတယ်။
မြန်မာနိုင်ငံထဲမှာရုံးကမ်းမထားပေမဲ့မြန်မာနိုင်ငံအတွက်စောင့်ကြည့်ဖြေရှင်းမှုတွေလုပ်ဖို့အခု2018ခုနှစ်မကုန်ခင်မှာဝန်ထမ်းတရားထက်မနေခတ်မယ်လို့ Facebook ရဲ့ blog post မှာပြောထားတဲ့ကိုသားညုံရဲ့ကျွန်တော်သိထားသလောက်တော့ဒီ Ireland က Facebook ရုံးမှာအလုပ်လုပ်ဖို့အတွက်မြန်မာနိုင်ငံက IT ကျွမ်းကျင်သူတွေကိုအလုပ်ခတ်နေတယ်ရှင်
မြန်မာနိုင်ငံထဲမှာဖြစ်နေတဲ့တက်သမာကိုအဝေးကနေလှမ်းပြီးတော့ဘလူးထိထိရောက်ရောက်ကန့်တွယ်ဖြေရှင်းနိုင်မလဲဆိုတာကိုလည်းမိကုန်ထုတ်မှုတွေကရှိတယ်ဗျလူမှုကွန်ရက်တွေပေါ်မှာသတင်းမှဖြန့်မှုအမောစကားဖြန့်မှုတွေကိုစောင့်ကြည့်နေလာနေတဲ့ကုမြတ်သူကတော့အဲ့ဒီသူတွေကိုခုလိုကြံပေးပါတယ
်လူတွေအနေနဲ့တော့ဒီကောင်အဖြစ်သူတည်တနာသူတို့ချာလုပ်တဲ့ကောသူတည်တနာဆိုသူတို့ကဒီ online ပေါ်မှာဆက်ဆော့ဒီအမောစကားတွေတွေ့ရတယ်သတင်းမှတွေတွေ့ရတယ်တွေ့ရတယ်ဆိုသူတို့ကသူတို့ platform နဲ့ဖယ်ရှားလိုက်တယ်ပေါ့ဒါ Facebook ကလော်ရိုးလို့ဆိုလုပ်နေပါတယ်သုံးဆမှုပြောင်းပါဒီဟာကတော့အမောစကားဖြစ်တယ်ဒါကတော့သတင်းသူဖြစ်တယ်လို့ report လုပ်လိုက်ပြီးသူတို့ကဒီဟာကိုသူတို့ရဲ့စာမျက်နှာတွေကဖယ်လိုက်တယ်ဒါနဲ့အလူဟာမျိုးကအဖြစ်မဟုတ်ဘူးပေါ့ဆိုတော့ဒီလူဟာမျိုးကဘယ်လိုမျိုးဖြစ်နေရလဲပြန်ဉာဏ်ရဲ့နေစပြန်လာတာလဲဒါတွေသူတို့သိလာဖို့လိုတယ်ပြီးတော့နောက်တစ်ချက်ကဘာလို့စကားတိုင်းဆိုလဲလူမျိုးတစ်မျိုးမျိုးကိုဘာလို့တစ်မျိုးမျိုးကို training course လဲမယ်လို့ရှိတယ်ဒါကြဲကျွန်တော်တို့ဟိုလူခေတွေပဲနားလေပေါ့လူခေ context ဆိုကျွန်တော်တို့ကတော့ပြောလိုက်တာကတန်းပြီးဒါဘယ်သူကြီးညွန်တာဆိုတဲ့ဟာမျိုး Facebook ကလူတွေကဒါမျိုးသိနေရဲ့ဟိုကျွမ်းကျင်သူတွေဖြစ်နေရမှာပေါ့ဆိုတော့ဒီလိုဖြစ်နေတဲ့လူကျွန်တော်တို့ကတော့အဲဆော့ဆော့ကျွန်တော်ပြောခဲ့တဲ့ဒီသူပြဿနာပဲပေါ့အဓိကအားဖြင့်ဘယ်လိုမျိုးတရင်စကားတွေကိုသုံးပြီးတော့ screen မှာဖြန့်နေလူတွေကဖြန့်နေကြတယ်လေအဲဒီအမုန်းစကားဖြန့်နေလူတွေကဖြန့်နေကြတယ်လေပေါ့ဒီလိုအဲ sign တွေပေါ့ဗျာဒီအချက်ပြမှုပေါ့သူတို့အချက်ပြမှုအဲ့ဒီခါလေးကိုဒီခြားသူပြဿနာလုပ်ပြီးဒီခြားလေးလာခြင်းအားဖြင့်မှာသာသူတို့သိနိုင်မှာပေါ့သူတို့ကသူတို့ report လုပ်လိုက်တာကိုဖြတ်တယ်သူတို့ platform ပေါ်မှာတော့ သူတို့ post နှစ်ခုဖယ်လို့ဒီလိုမျိုးပြောနေတာအရှင်ဟိုအဓိကအရှင်ဒီရေးထားရရဲ့အဓိကအချက်ချက်ထုတ်ထွက်နေတဲ့နေရာတွေကဖယ်နေတာလေအဲ့ဒီဟာတွေကိုသူပြီးဖို့ဆိုတော့အဲ့ဒီဟာတွေပြန်ချနားလို့ဖို့လို့
မြန်မာနိုင်ငံတွေကလူမှုကွန်ရက်တွေပေါ်မှာဒီအမုန်းစကားသတင်းမှားဖြန့်မှုတွေကိုစောင့်ကြည့်ပြလာနေသူတယောက်ဖြစ်တဲ့ကိုမြတ်သူပါလူမှုကွန်ရက်တွေကိုအသုံးချပြီးတော့ပြစ်ဒဏ်ဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတာတွေအချက်အလက်အမှားဖြန့်နေတာတွေကိုကြိုတင်တားဆီးနိုင်ဖို့အပြည့်မရှိသေးဘူးလို့ Facebook CEO Mark Zuckerberg ကပြောထားတော့မြန်မာနိုင်ငံကပြစ်ဒဏ်ကြီးကိုရှင်းနိုင်ဖို့အတွက်အခက်အခဲတွေတော့တော်တော်များမယ်ထင်တယ်ကိုသားညောင်ကြီ
း Facebook ကတော့မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေဖြစ်စီအောင်ပေါင်းဝင်ခဲ့တဲ့ဆိုတဲ့ page တွေကိုပိတ်ပစ်ခဲ့တယ်အဲ့ဒီထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook ဆာမင်နာမြောက်ပြည်ရုပ်တံဆာမင်နာတွေလိုမျိုးဒီစစ်တပ်နဲ့ဆိုင်တဲ့ Facebook ဆာမင်နာတွေပါပါတယ်။အဲ့လိုပိတ်လို့ပြည်ထောင်စုကပြီးသွားတာမဟုတ်ဘူးဆိုတာကိုလည်းထောက်ပြနေသူတွေရှိတယ်မဆင်မမွေ
။ဘလို့ပဲဖြစ်ဖြစ်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ကကင်တွယ်မှုလုပ်လာတယ်ဆိုတာကတော့ကောင်းပါတယ်။ဒါပေမဲ့ဘလောက်တိုးတက်မှုတွေရှိလာမလဲ။တိုးတက်မှုတွေရှိမလာခဲ့ရင်ရောဘလို့ဆက်လုပ်မလဲဆိုတာကလည်းနောက်ထပ်မေးခွန်းထုတ်စရာဖြစ်နေတယ်ထင်ပါတယ်ရှင်။